မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစ်မြန်မာနိုင်ငံမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်သက်ဆိုင်သူအတော်များများအားလုံးတော့မဟုတ်ပါဘူးအတော်များများအဖွဲ့အစည်းအတော်များများတက်ရောက်တဲ့21ရာစုပင်လုံညီလာခံပထမဆုံးပါပဲဒီကနေ့မှပြီးဆုံးသွားပါတယ်ဆိုတော့ဒီညီလာခံအတွင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေအရရတခါဒီညီလာခံကနေပြီးတော့ရှေ့ကိုကျွန်တော်တို့ဘာတွေဆက်ပြီးတော့မျှော်လင့်နိုင်မလဲဒီအကြောင်းအရာတွေကိုဆွေးနွေးကြဖို့ပါပင်နိုင်ဆွေးနွေးပြဖို့အတွက်မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူကတင်နမ်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငယ်ဦးအောင်သူငယ်ကဒီညီလာခံကို၄ရက်စလုံးတက်ရောက်ခဲ့ပါတယ်တခါဒီညီလာခံကိုအနီးကပ်စောင့်ကြည့်နေခဲ့တဲ့ဝါရီသတင်းစာဆရာဦးစီသူအောင်မြင့်သူတို့နှူးကိုဖိတ်ခေါ်ထားပါတယ်ဝင်အောင်ဆွေးနွေးမဲ့သူတော်တော်ရှင်အတော်များများရှိပါတယ်ပြောရရင်ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုများပါတယ်ဒါပေမဲ့ကျွန်တော်အားလုံးကိုဆွေးနွေးဖို့အခွင့်အရေးပေးချင်ပါတယ်ဆိုတော့ကြိုတင်ပြီးမေတ္တာရက်ခံထားချင်တာကကျွန်တော်တို့အားလုံးအကောင်းဆုံးနဲ့အထီးမီဆုံးအတူဆုံးဖြစ်အောင်ဆွေးနွေးပေးကြပါခင်ဗျာ။ရင်ဆုံးတော့ပင်နေဆွေးနွေးသူနှူရဲ့အမြင်နဲ့သဘောထားတွေနောက်ထောင်ကြည့်အောင်ပါ။ဆိုတော့ဦးအောင်သူငင်းကဒီညီလာခံကို၄ရက်စလုံးတောက်လျှောက်ကျွန်တော်ဒီတော့လုံးဝအိမ်မငိုက်ပဲတက်ခဲ့တဲ့သူဆိုတော့ညီလာခံနဲ့ပတ်သက်ပြီးဦးအောင်သူငင်းနောက်ဆုံးနေ့မှာဦးအောင်သူငင်းရဲ့ဒီ၄ရက်တာတွေ့ခဲ့တဲ့အတွေ့အကြုံရနောက်ဆုံးနေ့မှာချုံငုံသုံးသက်ချက်လေးရင်ဆုံးကြပါရစေ။
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီညီလာခံပေါ့နော်ပြောမယ်ဆိုလို့ရှိရင်အရင်တုန်းကဒီ NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးပေါ့စာရုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရောစာရုပ်လက်မှတ်မထိုးတဲ့အဖွဲ့တွေရောပါဝင်တက်ရောက်တဲ့ဟာဖြစ်ပါတယ်ဆိုတော့နောက်တစ်ခုကတော့ထူးခြားချက်ကတော့ဒီညီလာခံမှာဆွေးနွေးချက်အစည်းအဝေးပေါ့နော်ဆိုတော့ဒီဥစ္စာတွေကိုရုပ်မြင်သံကြားကနေပြီးတော့တနိုင်ငံလုံးကိုဘာခေါ်မလဲတရက်ရိုက် live လွှင့်ပေးတယ်ပေါ့ဆိုတော့အဲ့လိုအနေထားမှာကျတော့ထူးခြားတာကကျွန်တော်တို့ဒီစီမမာနေတဲ့မြန်မာအများစုဗမာအများစုပေါ့ဗျာဆိုတော့အဲ့တော့တခါမှမကြားခဲ့ဘူးတဲ့အတန်နေလဲကြားရပါတယ်အဲ့တော့ညီလာခံမှာဆွေးနွေးချက်တွေကလည်းတော်တော်ဟိုဘာခေါ်မလဲကွဲပြားတာတွေလည်းရှိတယ်တော်တော်လည်းစုံလင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်ဖြစ်ဒါကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တတ်နိုင်သလောက်ပေါ့ဗျာအပြိုင်ဆိုင်ကိုယ့်ရဲ့ဟိုဘာခေါ်လဲရည်ရည်ချက်တွေထုတ်ပြောတဲ့ပွဲမျိုးလို့လည်းပြောလို့ရပါတယ်အဲ့တော့ဒီညီလာခံမှာဘာဆုံးဖြတ်ချက်မှတော့မရှိပါဘူးရှိနောက်ထပ်6လကြာရင်ကျင်းပမဲ့ညီလာခံကြပါပဲဒီကိစ္စတွေကိုဆွေးနွေးမယ်ဆိုတဲ့ဟာမျိုးပြောတာဆိုတာတွေရှိပါတယ
်ဟုတ်ကဲ့ဦးအောင်သူငယ်ဦးစီသူအောင်မြင်လည်းပဲဒီဒိုင်ရိုက်ထုတ်လွှင့်ချက်တွေတခြားသတင်းတွေနဲ့အဆက်မပြတ်ဒါကိုစောင့်ကြည့်နေလိမ့်မယ်လို့ကျွန်တော်ဒီလိုပဲသိထားပါတယ်ဆိုတော့ဦးစီသူအောင်မြင်ကရောညီလာခံအဆုံးသက်နေ့မှာဦးစီသူအောင်မြင်ရဲ့ရေပုံရခြုံငုံသုံးသက်ချက်ပြောပါအောင်ခင်ဗျအ
ဲဒီညီလာခံကတော့တကယ်တော့ဟိုငငယ်ညီလာခံလို့ကောင်းကင်ကပ်လိုက်ရင်ပထမဦးဆုံးညီလာခံတော့မဟုတ်ဘူးဒီသင်္ကေတသက်တမ်းမကုန်ခင်မှာတော့ပထမညီလာခံလုပ်ခဲ့တယ်။ဒါပေမဲ့အခု21ရာစုပင်လုံးညီလာခံကတော့အဲ့ဒီထက်ကိုထူးခြားချက်တွေအများကြီးရှိတယ်။အဲ့ဒါပါလဲဆိုတော့အဲပထမညီလာခံတုန်းကဆိုရင်ဒီအပြည့်ရထားတဲ့အခွင့်အရေးလောက်ပဲပါဝင်ခဲ့ရတယ်။ပြီးတော့မှအဲ့ဒီချိန်တုန်းကဒီလူလူကရွေးကောက်တင်မြှောက်ထားတဲ့ရွေးကောက်ခံတွေကလည်းပါဝင်ခွင့်မရခဲ့ဘူး။အဲ့လိုအခြေအနေမျိုးရှိခဲ့တယ်။အခုညီလာခံမှာတော့ဟိုပဋိပက္ခအနေနဲ့ပပရှိနေတဲ့ဒီလက်လက်ကအခွင့်သုံးခွင့်ကလွဲရင်အကုန်လုံးပါဝင်ရတာပေါ့နော်။ဟိုဒါတွေကပြမညီလာခံတဲ့ထူးခြားတယ်။တော့ဒီဘက်ကိုထူးခြားတာကတော့ကျွန်တော်တက်တန်းတစ်လျှောက်မှာပေါ့ကျွန်တော်တခါမှမမြင်ဘူး။အဲ့ဒါဘာလဲဆိုတဲ့ခါကျတော့အဲ KIA ဆိုရင်လက်ရှိချိန်ကြီးအစိုးရနဲ့တိုက်ပွဲတွေဖြစ်နေတယ်။ပြီးတော့မှလက်နက်ကိုင်တပုံအဖွဲ့လို့ပြောလို့ရတယ်။အဲ့ဒီအဖွဲ့ကဒါဒုက္ခထဘူချုပ်ကြီးတယောက်ကနေပြီးတော့မှအရှိမနိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမရကာကွယ်ရေးဦးစီးချုပ်ဒုသမရဘာညာအကုန်လုံးပေါ့နော်။အဲ့တိုင်းဒီကောင်းဆောင်တွေအကုန်လုံးရှိမှာဒါသူရဲ့လူလာချက်သူရဲ့မိခွန်းတွေကိုပြောပြနိုင်တယ်ဆိုတာအကျွန်တော်အနေနဲ့မြန်မာနိုင်ငံတမိုင်းမှာလည်းမရှိခဲ့ဘူးကမ္ဘာမှာလည်းဒါအလွန်ထူးခြားတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့တော်တော်လေးကိုထူးခြားတယ်နောက်တစ်ချက်ကတော့ခုနကတော့ပေါ်လူငင်းပြောသွားတဲ့ကိစ္စပေါ့သူတို့ညီလာခံပထမနေ့မှာသူစီကံချက်တွေထုတ်ထားတယ်အားလုံးပေါင်း16ချက်ရှိတယ်အဲ့ဒီထဲမှာအချက်6နဲ့9ဒီမှာဆိုရင်ဒီညီလာခံမှာပြောဆိုဆွေးနွေးတဲ့ဟာတွေကိုဟိုအတန်းတွေမဖမ်းယူရဘူးဗီဒီယိုမရရဘူးနောက်ညီလာခံပြပမှာဒီညီလာခံအကြောင်းပြန်ပြောတယ်ပြန်ရေးတယ်ဆိုရင်လဲဒါဘယ်သူကပြောခဲ့တယ်ဘယ်အဖွဲ့ကြီးကဆိုတဲ့ဟာကိုမလုပ်ရဘူးဆိုတဲ့စီကံချက်တွေရှိခဲ့ပေမဲ့ကျွန်တော်နားလည်သလောက်ကတော့ဒေါက်ဆက်စီကြီးကအလုံးတိုင်းရိုက်ပြောလိုက်ပါလို့ပြောလိုက်တဲ့ခါကျတော့ကျွန်တော်တမိုင်းမှာမကြုံဘူးပေါ့တိုင်းသားတွေခုနကတော့အတိုက်ခံနေတကယ်ကိုလက်နက်ကိုင်အဖွဲ့ကြီးတွေရဲ့အမြင်သဘောထားတွေကိုလဲတိုင်းပြည်ထဲမှာအကုန်လုံးမြင်ရတဲ့ကြားရတဲ့ခါကျတော့အလုံးကဒါအဖြစ်အမြင်သစ်တွေရစီတယ်တကယ်ကိုထူးခြားတဲ့ညီလာခံကြီးလို့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာ ကျွန်တော်လောင်မေးခွန်းတစ်ခုကိုညောင်စလုံးကိုမေးပါမယ်အဲ့ဒီမေးခွန်းကပြီးရင်တော့ကျွန်တော်တို့ဒိုက်ဆူနေမဲ့လူတွေဖိတ်ခေါ်တာပါလေဆိုတော့ဥဟောင်းသူငယ်ဥဟောင်းသူငယ်ကကိုယ်တိုင်တောက်လျှောက်ညီလကန်ခန်းမထဲမှာတောက်လျှောက်ရှိနေတယ်လို့ဥဟောင်းသူငယ်ဒီညီလကန်ကနေပြီးတော့အားရစရာအကောင်ဆုံးတွေ့ခဲ့တဲ့တစ်ချက်ရှိရင်ပြောပြပါခင်ဗျဟု
တ်ကဲ့ဟိုအားရစရာအကောင်ဆုံးတစ်ချက်ကတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းအသီးစီးရပါတော့ဆိုတော့အခုကဒါဟိုကျွန်တော်တို့ဟိုဘာခေါ်မလဲဒီညီလာခံမှာပြောတဲ့စကားဆိုလို့ရှိရင်တော့ယထာကြီးထွက်သွားပြီပေါ့ဆိုတော့ဒီယထာကြီးငင်းငိုင်းယထာကြီးထွက်တဲ့အပေါ်မှာတော့အားလုံးကဟိုလိုက်ပါကြမယ်ဘာပဲဖြစ်ဖြစ်ဟိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတဲ့သဘောထားမျိုးရှိပါတယ်ဆိုတော့ဒါကတော့အားရစရာအခြေအနေလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရော
အဲကျွန်တော်မြင်တာကတော့အဲ့ဒီမှာဒေါ်ဆန်းစုကြည်ရဲ့မိခိုးထဲမှာအဲ့ဒီပြည်ချာသူထည့်ပြောပါတယ်ဒီသူဆက်ခံပြီးတော့မှလောက်ရတဲ့ဥစ္စာကအရှိကသမရဦးသိန်းစိန်ကဒီအဲညဉ့်ညဉ့်ကြီးကိစ္စကိုစပြီးတော့လုပ်ခဲ့တာပေါ့နော်ဒီတော့ကိုသူအထူးကျေးဇူးတင်ပါတယ်အထူးလေးထားပါတယ်ပြောတယ်ပြီးတော့မှနောက်သူ့ရဲ့ရှေ့ဆက်ပြီးတော့လောက်ရမယ့်လုပ်ငန်းစီဒီနေ့နောက်ဆုံးနေ့မှလည်းသူပြောသွားပါတယ်ဒီ SCA အပြည့်ရစာချုပ်လက်မှတ်မထိုးတဲ့လူတွေထိုးလာအောင်သူလောက်ရမယ်ပြီးတော့မှဒီ SCA စာချုပ်ကသဘောတူညီတဲ့အတိုင်းဆက်သွားမယ်ဆိုတဲ့ဟာမျိုးတွေကတော့ဘာဖြစ်ပြောတကယ်ကိုကျွန်တော်တို့ကိုင်းကြီးမှာညဉ့်ညဉ့်လှုပ်ခဲတဲ့လူတွေကတယောက်ကိုတယောက်လက်ချင်ခံပြီးတော့ပြေဆောင်သွားတယ်ဆိုတဲ့ဟာတွေကတော့ဟိုတတော်ကိုအားရစရာကောင်းတဲ့ချက်ပါ
ဟုတ်ကဲ့နောက်ပိုင်းမှာကျွန်တော်ပင်နေဆွေးနွေးသူနှူးဦးစလုံးကိုစိတ်ပြက်စရာသို့မဟုတ်တနည်းအားဖြင့်ဒီညီလာခံအတွင်းစိုးရိမ်ပွဲရအဖြစ်ရဆုံးကိစ္စတစ်ခုခုတွေ့တယ်ဆိုရင်ပြောပြဖို့ကျွန်တော်မေးပါမယ်စဉ်းစားထားပြပါခင်ဗျာဒါရဲ့ဆွေးနွေးမဲ့လူတွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရန်ကုန်မြို့ကဦးကျော်လင်းဦးကျော်လင်းခင်ဗျာပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အတူဆုံးနဲ့အထီးမိဆုံးဆွေးနွေးပါခင်ဗျာ
ဝင်လာပါခင်ဗျာဒါပေမဲ့လည်းဟိုဒေါ်ဆန်းစုကြည်ကကျွန်တော်တို့ politician တယောက်ရဲ့ spirit ပေါ့ဗျာတော်တော်ကျွန်တော်အရေးကြီးကိုပြလိုက်တာဗျာ organization ပါပါလေကောင်းပါလေဟိုတက်ကပထမတော့ကလက်မမထိုးတဲ့လူတွေမဝင်ရလို့ဆိုတဲ့အပိုင်းမှာအလုံးတိတ်ဖို့ပြေးပါရှင်နေတာဖုံးနေတာပုံဆိုးတယ်ဘယ်မှတိတ်ဖို့ပြေးပါဆိုတဲ့ချင်းကြီးကအောင်မြင်သွားတာဒေါ်ဆန်းစုတော့ဆုံးဆောင်ရပါပဲတော်ပြီးတော့ကျွန်တော်တို့ဒီအခြေခံကတော့အကြက်ခက်ကြီးတဲ့ကကျွန်တော်ဘိုးမနိုင်ကတက်မှာတော့တည်နေတယ်ဒါပေမဲ့သူတို့ကလည်းခုကအာဏာပိုင်ဆိုင်ရာမှာတော့အဲ့တော့ဒီပေါ်ကိုချင်ကမ်းပြီးတော့ပြောနေကြတာပေါ့ဗျ။ဒါဆိုရင်ကျွန်တော်အမှတ်ချက်တော်တော်လေးပြောလိုက်ရင်တော့ကာလဒေတာပြောပါဆိုတာရှိပါတယ်။အဲ့တော့ကျွန်တော်ဒေတာလည်းကောင်းနေတယ်ထင်တယ်။ပြောပါလေဗျာဘာဖြစ်လို့ဘာကိမှုလို့ပုံကိုယ်နဲ့ဆက်လာပြီးအားပေးတယ်။သို့တော့ကာလအပြင်ကတော့ဘာမင်းကမဆင်းရဲမွေးတယ်မို့ကခောက်ခိတ်နေပြီးတော့ကိုယ်နိုင်ငံလားဒီပြည်မတွေမှာလည်းပဲဟာအလုပ်ကရရှိရင်းနဲ့အဲ့ဒီဆင်းရဲမွေးတယ်မို့မကယ်နိုင်သေးဘူး။ကျွန်တော်တိုင်းလာလို့ပြေးမယ်ဆိုရင်ကျွန်တော်မရှိတဲ့အစိုးရအနေနဲ့ဘာမှပြေးနိုင်မယ့်ဘဝမရှိဘူး။ဘာလို့သူတို့တဖြည်းဖြည်းနဲ့ဒီနိုင်ငံလားဒီအခွင့်အရေးကိုတောင်းမယ်ဆိုရင်တော့အဲ့ဒါဒီလိုရှိတာအစ်တော့တိုးတယ်လားမေကကပ္ပစစ်ကြီးရောကြာပါပါတို့အလုံးရှိရှိရှိနဲ့အဲ့ဒါဒီကတမရောကလည်းဗားရဲလို့သူတို့ပြေကြမခံဘူးဆိုတော့ဒီတောင်းနေလူတွေကညက်နဲ့တာတာနဲ့ပေါ့ဗျာစတိုင်ပြည့်ရှင်လို့ကြည့်ပြီးတော့ဒီပြည်ဒီစီဝါရေးပိုင်ဆိုင်ရာနိုင်ငံသားတွေသူတို့နိုင်ငံသားတိုင်းနာတွေလှုပ်လှုပ်ခွေစီဝါရေးတွေခွေရေးတွေစသည်တောင်းပါရင်တော့ဒီနေ့တော့အစီအပြေနဲ့အဲကျွန်တော်မလုပ်ရဲဆဲလုပ်ခဲ့ကောင်းတဲ့နိုင်ငံကြီးနိုင်ငံကြီးညီလာခံကြီးပါခင်ဗျဟုတ်ကဲ့ပါပ
ါကျေးဇူးတင်ပါတယ်ဦးကျော်လင်းနောက်တူကအမေရိကန်ပြည်တော်စုကကိုကျော်မရာထူးကိုကျော်မရာထူး21ရာစုပင်လုံနဲ့ပတ်သက်ပြီးတော့အထီးမိဆုံးနဲ့အတူဆုံးဆွေးနွေးပါခင်ဗျဟ
ုတ်ကဲ့အဲဒီအခုလောက်တဲ့ဒီ27ရာစုဟိုပေါ့ဟိုပင်လုံးညီလာခံမှာကျွန်တော်တို့ကဇူလိုင်လလောက်ကစပြီးတော့ပေါ့နော်ကျွန်တော်တို့ဒီအမျိုးသားပြည်နယ်တင်ရည်နဲ့ငင်းချိုင်းဘူဌာနဥက္ကဋ္ဌဒီနိုင်ငံတော်အတိုင်းပင်ခံဒေါ်အောင်ဆန်းစုကြည်ခြံကိုကျွန်တော်စာရေးသားပြဖို့ခဲ့ပါတယ်ဒါအကြောင်းမျိုးကြောင့်ကျွန်တော်တို့ကဒီကကိုယ်စလေတွေလွတ်ဖို့အတွက်မှာအခက်အခဲတွေရှိတယ်နောက်ကျွန်တော်ကိုယ်တိုင်ကလည်းပြည်ဝင်ခွင့်အခက်အခဲကြောင့်ကျွန်တော်မရောက်လာနိုင်ခဲ့ပါဘူးရန်ကုန်ကိုဆိုတော့ဒီနေရာမှာကျွန်တော်ဟိုတိုင်းသားတွေအခုညီလာခံကြီးပြီးသွားပြီနောက်ညီလာခံကြီးမှာဆွေးနွေးတင်ပြချက်တွေပေါ်မှာကျွန်တော်ခြုံကိုသုံးသပ်ရမယ်ဆိုရင်အဓိကတော့20ဟိုပေါ့တင်ပြချက်တွေကိုအထဲမှာဆိုရင်2008ဖွဲ့စည်းပုံဟာနောက်ပြည်ထောင်စုလက္ခဏာနဲ့ပြည်စုံတယ်ဟာမဟုတ်ဘူးနောက်ဒီမိုကြီးဖဲဆဲပြည်ထောင်စုတက်ဖြစ်ထွန်းရင်မှလည်းအဟန်သာဖြစ်နေတယ်ဆိုတဲ့အချက်ကိုကျွန်တော်ဟိုတွေးကြည့်ရပါတယ်အဲကြောင့်မလို့တကယ်ကိုအမျိုးသားပြန်လဲအင်ကြစီရင်နဲ့ငင်းချိုင်းရင်အတွက်နော်ဟိုအဖြစ်တစ်ခုတော့ရနိုင်ပါမလားဆိုတာပေါ့နော်ကျွန်တော်ပြန်လဲသုံးသပ်မိပါတယ
်ဟုတ်ကဲ့ပါတော့
ဒီနေရာမှာကျွန်တော်တို့ကပါတယ်ဆိုအခုလုတ်တဲ့ညီလာခံဟာဒါချစ်လန်းတလန်းတာဖြစ်တယ်တကယ်အောင်မြင်မှုပန်းတိုင်းမရောက်သေးဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုကျော်မတော်သူကျေးဇူးအများကြီးတင်ပါတယ်နောက်တစ်ဆက်ဖိတ်ခေါ်ပါမယ်ခင်ဗျာပင်နေဆွေးနွေးတဲ့လူတွေနောက်ထပ်နှစ်ဦးဆွေးနွေးပြီးရင်ပြန်လှည့်ပါမယ်နော်ရှမ်းပြည်နယ်လာရှုံမြို့ကဦးကိုကိုကြီးဦးကိုကိုကြီးရဲ့27ရာစုပင်လုံနဲ့ပတ်သက်ပြီးတော့အကောင်ဆုံးအတူဆုံးအထီးမိဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခီးချီချီတက်ရမယ်ဆိုတော့လမ်းကြောင်းကြီးကပထမဖြေလမ်းလို့ပဲပြောချင်ပါပဲအရှိပြီးတော့တော့မျောတိုင်းမဝေးစေချင်ပါဘူးဗျာနှစ်ပေါင်း60 70လောက်ရှေ့ကြလာတဲ့ပြည်ရင်းငြိမ်သက်မှုကို အနည်းဆုံး၄ခန်းနေတော့စောင့်ရပါမယ်အဲဒီလောက်ဒီခါပြီးမှတော့ဆက်ပြီးတော့မှစောင့်မှုလိုပါတယ်သိရှိကြပါမယ်မပွင့်လင်းမြင်သာစွာပြောနေကြတာကိုငင်းကြိုင်းလူတင်လူတိုင်းသိရှိစွာနားထောင်ရပါမယ်ကျွန်တော်လည်း live ကြည့်လိုက်ပါတယ်တရနေက
ဟုတ်ကဲ့
မြန်မာနိုင်ငံမှာတိုင်းသားပေါင်းစုံတွေးနှောနေကြပြီးတော့မှဒေသအသီးသီးမှာလည်းအားလုံးအခြေကျကိုခြေကျကုန်ကြပါပြီဒါကြောင့်နားလည်မှုပေးရနဲ့တကယ်လက်ပြုခံစားနေရတော့တိုင်းရင်းသားပြည်သူတွေကိုပို့ပြီးတော့မှအာရုံစိုက်ဆောင်ရွက်ကြပါမယ်ရိုးသားတဲ့တိုင်းသားပြည်သူတွေဘာမှကြီးမအများကြီးရှိပါတယ်ရင်ထဲမှာပြောကျင်တာကိုအခုဒီညီလာကမှပြောလိုက်ရတဲ့လူတွေရဲ့ရင်ထဲမှာလည်းအတော်လေးကိုပေါ်ပါသွားမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါ
ကျွန်တော်ပြောကျင်တာဒီလောက်ပါပဲ
ကျေးဇူးများတင်ပါတယ်ခင်ဗျာနောက်တစ်ခါစင်ကာပူမှာရှိနေတဲ့ကိုနေဦးလင်းကိုနေဦးလင်းအလှကြပါပြီ
ဟုတ်ကဲ့ဗျာဝမ်းသာပါတယ်ဗျာဒီတစ်ခါတော့ဝမ်းသာဆုံးလို့ပဲပြောရမှာပါဗျာဘာဖြစ်လို့လဲဆိုတော့ပွင့်ပွင့်လင်းလင်းပြောခွင့်ရတဲ့ဥစ္စာကိုလူအလုံးကကြည်နိုင်မြင်နိုင်နေဆိုတဲ့အတွက်ခင်ဗျားဘာပြောချင်လဲသူဘာဖြစ်ချင်လဲဆိုတာကိုပြည်သူစီကိုတောက်ရောက်ဓာတ်ရိုက်ပို့ပေးနိုင်တဲ့ညီလာခံဖြစ်တဲ့အတွက်ဒါစီစဉ်သူနဲ့ခေါင်းဆောင်ရဲ့ဟောပေါ့နော်အကြီးအသေးလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒီအခါမှာပြောတဲ့အခါမှာဘာသွားတွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်တို့ရှုထောင့်ရပြောရတော့engineer သကလုံးရတော့ဒါ data analyzing လို့ခေါ်ပါတယ်အခုကသူတို့လိုချင်တာကိုနားထောင်နေပြောတယ်ဖြစ်ချင်တာကိုအကုန်ပုံမှန်လင်းလင်းပြောတယ်ဒါကိုနောက်ပိုင်းမှာကျွန်တော်တို့က design ထုတ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဘယ်ပုံစံသွားမယ်ဆိုတာကိုစိတ်ရှည်ရှည်နဲ့လုပ်သွားရင်ကျွန်တော်အမြင်ပြောရရင်တော့အောင်မြင်မယ်လို့ထင်ပါတယ်နောက်တစ်ချက်ကဟိုဝမ်းအသာဆုံးပေါ့နော်ဟိုဘိုးချုပ်အန်ဘာလာလမ်းဒီသူပြောတဲ့စကားနံပါတ်1ကသူခွဲထွက်ဖို့မဟုတ်ပါဘူးဆိုတာပြောတယ်ဒီစကားကြားရတဲ့အတွက်လေကျွန်တော်ဝမ်းသာတယ်။နောက်တစ်ချက်ကပြန်သွားတဲ့ဝါတွေရဲ့တင်ထားတဲ့စာပိုက်ထဲမှာကျွန်တော်ဖတ်ရတာပြောရလို့ရှိရင်သူတို့ကလွတ်လပ်ခွင့်ရပြီ။ကိုပိုင
်းအုပ်ချုပ်
ခွင့်ရပြီ။တို့မဟုတ်ဒီတိုင်းပြည်ထဲမှာရှိတဲ့လူတွေအားလုံးဟာအဖွဲ့အစည်းအားလုံးတို့မဟုတ်ပြည်နယ်အားလုံးဟာဘယ်သူနဲ့မှမပူပေါင်းရဘူး။ပြင်ပလူနဲ့ဘယ်သူနဲ့မှမပူပေါင်းရဘူးလို့တားမြစ်ချက်ကိုတင်ပြထားတဲ့ဆိုတဲ့ကောကဒီလူတွေဟာဒီနိုင်ငံအတွက်တော့ဟိုရေးရှိမှာကျွန်တော်တို့အတွက်အကောင်းဆုံးမြင်နေပါပြီလို့ပဲကျွန်တော်ပြောချင်ပါ
တယ်။ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်။ဥပဒေညင်တချို့တင်ပြချက်တွေမှာဒီတစ်ဖက်နဲ့တစ်ဖက်တိတ်ပြီးတော့အလန်းကွာလွန်းနေတာမျိုးရှိသလား
။အော်ဒီလိုခင်ဗျ။ဟိုကျွန်တော်ကတော့တစ်ဖက်ကဟိုအကောင်းမြင်တာရှိပါတယ်။ဆိုလိုတာကဒီအခု KNU ကတင်ပြချက်မှာသူတစ်ဖက်တည်းတည်းမဟုတ်ဘဲနဲ့ကြာနဲ့ကရင်ဖွဲ့စည်းတွေလည်းစုစည်းပြီးတော့ပေါ့နော်။ဆိုတော့အဲ့လိုတင်ပြချက်တွေရှိပါတယ်။နောက်တစ်ခါကျတော့ကြာနဲ့တိုင်းသားဖွဲ့စည်းတွေမှာလည်းဒီအပြစ်အခုလက်ရှိ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေပေါ့ဆိုတော့သူတို့ကလည်း UNFC ရဲ့ position ဆိုပြီးတော့ဟိုရက်တိချက်ပေါ့နော်အဲ့လိုဆိုပြီးတော့ခါကြတော့သူတို့ကအဖွဲ့အလုံးကဒီ UNFC ရဲ့ဒီဘာခေါ်မလဲရက်တိချက်ကိုဝိုင်းပြီးတော့ပြောကြတဲ့ဟာမျိုးရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းဒီတပ်မတော်ဘက်ကတော့ဒါနားလည်မှုပေးရမှာပေါ့လေသူတို့ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒါကာကွယ်ပြီးတော့ပြောတဲ့ဘိုင်းနေရှိပါတယ်အဲ့တော့ကျွန်တော်မြင်လာတော့ဒီပွဲမှာတော့ကိုယ့်ရဲ့ရက်တိချက်ကိုကိုပြီးတော့
ဟုတ
်ပါခမလေးပြောကြတဲ့အနေထားပါပဲ
ဟုတ်ကဲ့
အဲ့တော့ဒါမဲ့တစ်ချက်ပိုင်းကျွန်တော်စိုးရိမ်ပါတယ်ဒီရုပ်မြင့်တန်ကြီးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်မှာကြတော့ကျွန်တော်တို့မြန်မာပြည်သူတွေကဓာတ်ရီကိုနားထောင်နိုင်တဲ့ဟိုပါခမလေးသီးခံနိုင်စွာအားရှိပြီလားဗောနော်ဆိုတော့နောက်တစ်ချက်ကကြတော့ကျွန်တော်တို့ဒီအခုပြောနေတဲ့ကိစ္စတွေမှာတချို့အစွန်းရောက်တယ်လို့ယူဆနိုင်ကြလည်းရှိတယ်နောက်တစ်ခါကျတော့တချို့ကကျတော့လေဘာခေါ်မလဲကိုယ်နဲ့သဘောထားမတွေ့တာလည်းရှိမယ်ပေါ့ကျွန်တော်မြင်လာတော့မလောက်သိမှုလို့ယူဆပါတယ
်ဟုတ်ကဲ့
သူတို့ရဲ့ဟိုလူလားချက်ကိုအတိအမှတ်ပြုတ်ပြီးတော့နားထောင်သိနေလို့လည်းယူဆပါတယ
်ဟုတ်ကဲ့ကိုဦးစီသူအောင်မြင်နေနဲ့ရောဒီဆွေးနွေးချက်တွေမှာတချို့ဥပဒေညင်ကတော့ဒါအကောင်းမြင်ဆွေးနွေးပါတယ်ဒါလည်းကောင်းပါတယ်ဦးစီသူအောင်မြင်နေနဲ့ရောတချို့ဆွေးနွေးချက်တွေကိုနားထောင်ပြီးတော့ကိုယ့်ဘက်တော့ကိုစိုးရင်စိတ်များရှိတာမျိုးပေါ်လာတာမျိုးရှိလားအ
ဲကျွန်တော်ကတော့ဟိုကိုအောင်မြင်နဲ့တူပါတယ်မရှိပါဘူးအဖြစ်လို့ဆိုတော့ကျွန်တော်တို့ဒီမှာဟိုနှစ်ပေါင်းရောက်များစွာပေါ့နော်ဒီပြည်တွင်းမှာပိတ်ပင်တားမြစ်ထားတဲ့အခါကျတော့ဟိုတိုင်းရင်းသားတွေဘာစဉ်းစားလဲဆိုတာအတမားတွေမသိရဘူးအတမားတွေဘာစဉ်းစားလဲဆိုတော့အတမားတွေဘယ်လိုတုံ့ပြန်မလဲဆိုတဲ့ဥစ္စာလဲတိုင်းသားတွေမသိရဘူးအကျွန်တော်သိမကြခင်တော့ကပဲလူငယ်တယောက်နဲ့စကားပြောတယ်အဲ့ဒီမှာဆိုရတော့ကိစ္စတွေပါလာတယ်တိုင်းသားတွေကအဲ့လိုပြင်ပြတဲ့အခါကျတော့ဟိုဗမာလူငယ်တွေဗမာတွေပေါ့နော်အတော်များများဒီ Facebook ဒီပါတွေမှာသူအော်ဒါတွေပါတွေ့တယ်ပြီးတော့မှသူရဲ့တုံ့ပြန်ချက်တွေပါတွေလည်းအဲ့လိုမှရှိတယ်ရှိတဲ့ခါကျတော့ကျွန်တော်နားလည်တာကဒါတွေကဘာလဲဆိုတော့အကုန်လုံးကိုပိတ်ဆို့ထားလို့ဟိုအခြေအနေကြီးကိုဟိုတားမြစ်ထားလို့ဒီလိုဖြစ်ရတာတယောက်ဒေါ်ဆန်းစုကြည်ကဒီနေ့မိခွန်းနဲ့မှပြောသွားပြီးဒီလိုမျိုးဟိုစန့်ကျင်တာတွေဒီလိုမျိုးဟိုဖြစ်တာတွေအကုန်လုံးက ့ပုတ်ခတ်တိုက်ခိုက်တာတွေလည်းရှိတာပေါ့နော်ဒါတွေအကုန်လုံးကသူလက်ခံပါတယ်ဒါတွေကစပြီးတော့စကားပြောတာတွေဖြစ်တယ်တစ်ဖက်နဲ့တစ်ဖက်ကြားရမယ်နားထောင်ရမယ်ပြီးတော့မှကောင်းတဲ့ဟာတွေဘယ်ဟာဖြစ်နိုင်တယ်ဘယ်ဟာမဖြစ်နိုင်ဘူးဆိုတာသွားရမယ်ဆိုပြီးတော့မှသူပြောရတဲ့ခါကျတော့ကျွန်တော်ဒီမှာအဆအူပဲအဆအူပဲဆိုတဲ့ခါကျတော့ကျွန်တော်တူးချင်းအနေနဲ့ကတော့ဟိုဒါတွေကိုနားရီဝသွားအောင်ဟိုပြောဖို့လိုတယ်ဘာလို့လဲဆိုတော့ကျွန်တော်ကြတော့တော်တယ်မှာကျွန်တော်နေဘူးတယ်ဆယ်နှစ်နေဘူးတယ်မဘာမလူမျိုးကြီးဝါရတော့ပမာရီကဘာဖြစ်တဲ့ညာဖြစ်တယ်လို့သူကပြင်းနေဆိုပျော်လို့ခေါ်တာတော့ရှမ်းနေဆိုရင်အဲ့ဒါကိုမန်မာရောက်တော့ဘာလို့ညာဆိုတာကျွန်တော်ကကြားဘူးလေဒါပေမဲ့ဒီမျိုးပေါ်ကဒီပမာတိုင်းသားတွေဘာတွေဆိုလဲမကြားဘူးအဲ့လိုပြဿနာတွေအများကြီးရှိတော့အခုလိုလွတ်လွတ်လပ်လပ်ပြောဆိုတဲ့ခါမှတကယ်အဆန်တွေကိုကြားရတာဟာနှစ်ဖက်စလုံးအတွက်ကောင်းသွားတယ်လို့တော့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာစကိုင်းတိုင်းမော်လိုက်မျိုးကဦးကြအောင်ဦးကြအောင်ခင်ဗျာ21ရာစုပင်လုံးနဲ့ပတ်သက်ပြီးအကောင်းဆုံးအတူဆုံးအထီးမီဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပင်လုံးနဲ့ပတ်သက်ပြီးမှကျွန်တော်အကောင်းဆုံးကိစ္စရနားနဲ့ဆွေးနွေးရရင်ကတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ဒီပင်လုံးညီလာခံကိုဆွေးနွေးဖို့ရမရှိမဆောင်ရနိုင်ငံလည်းနှစ်ပေါင်း60တော်များကြာခဲ့ပါတယ်ဒီခုအချိန်မှာအခုလိုဆွေးနွေးနိုင်တာကိုပဲကျွန်တော်အနေနဲ့အထူးပဲလိုက်လဲလူလဲဆိုတာချင်းရှင်းပြပါတယ်ဒါကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အရင်သားဒီကိုမောင်နှမတည်းရဲ့ရဲ့စိတ်ဓာတ်ဒီစိတ်ထားဒီတူညီမှုဆက်ခံလေးစားတဲ့စိတ်ဓာတ်ဒီညာစွာဖြင့်ပြုလုပ်သွားကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့နိုင်ငံဟာမအောင်မြင်နိုင်ဘူးဆိုတာမရှိနိုင်ပါဘူးအတ္တ၄မာန၄ဆိုတာတွေရောဘေးဖယ်ပြီးမှမတူတာတွေဘေးဖယ်ပြီးမှတူညီတာတွေဝိုင်းဝန်းပြီးမှတော့တူညီတာနဲ့စိတ်ထားတန်တန်ဖြင့်လုပ်သွားကြလို့ရှိရင်တော့ဖြင့်အထူးပဲကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာအထောက်အထိပ်ကိုမလွဲမသွေရောက်ရှိနိုင်ပါတယ်လို့ကျွန်တော်အဲ့လောက်ပဲစကားလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကြောင်ကျေးဇူးတင်ပါတယ်နောက်တစ်ခုကတော့ပြေမျိုးကကိုတင်သေးဝင်းကိုတင်သေးဝင်းရေ21ရာစုပင်လုံးအကောင်းဆုံးအထီးမီဆုံးအတူဆုံးဇွန်လေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာပြည်သူတန်း50ကျော်ရဲ့ဒါမိုးလင်းနဲ့ရဲ့လို့ပြောရမှာမိုးလင်းနဲ့အချိန်ကရောက်ပြီလို့ကျွန်တော်ပြောရမှာပဲခင်ဗျာကျွန်တော်နေပေါင်း60ကျော်အမောင်ကြလာခဲ့တာဒါအရင်ကျိုးစိုးဝါတာတဲ့တနင်္ဂနွေလုံးကလေအဲ့ဒါကြက်ကကျွန်တော်တို့ရှေ့ဟိုတဲ့လုပ်ငန်းရှင်တွေအကုန်လုံးတိုင်းသားကောင်းဆောင်ရောမေစုရောတက်ချုပ်ရောအကုန်လုံးလောက်ကြပါကျွန်တော်တို့ပြည်သူအားလုံးကျွန်တော်ဝိုင်းဝန်းကူညီပံ့ပိုးမှာပါလို့အားလုံးအားပေးမှာပါနောက်တစ်ချက်ကအပြည့်အမောက်တွေရှိပါတယ်အားလုံးတတိယပါရကြပါပါနောက်တစ်ခါကျွန်တော်တို့ရကိုင်းတို့တော်ကိုတည်းတယောက်ပြောသွားတယ်အမေစုဟာသူ့အပေလို့အဲနာမည်ကောင်းလို့ရှင်လို့ဆိုတော့လုံးဝမဟုတ်ပါဘူးကျွန်တော်တို့ပြည်သူအားလုံးတနင်္ဂနွေလုံးကပြည်သူလူထုအပေါ်မှာစေတနာမေတ္တာအရင်ကန်တဲ့လုပ်နေတာပါဘာလို့တော့မှမဟုတ်ပါဘူးလို့ကျွန်တော်တို့အဲ့ဒါတခုတော့ကျွန်တော်ပြောလို့ပါတယ်အားလုံးသတိနဲ့ပြောကြပါလို့ကျွန်တော်စိုးရင်လို့ပါအထက်မောက်တွေရှိပါတယ
်ဟုတ်ကဲ့ပါကိုတီတဝေးကျေးဇူးများကြီးတင်ပါတယ်ရန်ကုန်မြို့ကကိုညံလင်းကိုညံလင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ဒီမီလာကန်ကိုအောင်မြင်အောင်အစိုးရတက်မတော်နဲ့တိုင်းနာတက်နဲ့တိုင်းတွေအားလုံးညှိနှိုင်းရပါမယ်MCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဟာလက်မှတ်ထိုးကိုထိုးတင်ပါတယ်။ဒါ ው တော့အတိုင်းအတာတွေဘက်ကလိုက်ရောတင်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်နေတဲ့အခုအချိန်ဟာအကောင်းဆုံးအချိန်ဖြစ်တဲ့အတွက်ဒီဆရာဆက်တန်းမှာသာဝရငြိမ်းချမ်းရရှိအောင်မဖြစ်မနေလုပ်ရပါမယ်
။ဟုတ်ကဲ့။
တိုင်းအတာတွေအနောက်တိုင်းတွေဘက်ကလိုလားတဲ့တောင်းဆိုချက်တွေအကုန်လုံးရဖို့တော့ဘလို့မှမဖြစ်နိုင်ပါဘူးလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီ27ရာစုပင်လုံးကတဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာညီညွတ်စွာနဲ့ပုံလိုလားချက်တွေကိုညှိနှိုင်းဖော်ထုတ်တောင်းဆိုဖို့လိုပါမယ်။အဲ့ဒီကတစ်ဆင့်မှာဒါငင်းချမ်းရဲ့အတွက်ရောဖက်ဒရယ်ပြည်အောင်စုနဲ့တိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ဖို့အထီးပါမြမသက်မတော်ဘက်ကလာရောလာရေးကိုတွန်းအားပေးနိုင်ပါမယ
်ဟုတ်ကဲ့
တော့အလွန်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတာဟုတ်ခင်ဗျာအစီရောရရင်ဒီအစိုးရလက်ထက်မှာ27ပြည်လုံးအောင်မြင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပုံစံလားချက်တွေစပန်တဲ့ထွက်ဖို့အရေးကြီးပါတယ်ဒီလိုအားကအတားတွေကိုရှော့ချပြီးညှို့ကြမယ်ဆိုရင်တော့ပြည်အောင်စုငင်းချမ်းရေးနဲ့အတူဖက်ဒရယ်စနစ်အတွက်လိုအပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတရက်ပူပါဒီ9နှစ်အတွင်းပေါ်ထွက်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ကိုညာလင်းကျေးဇူးတင်ပါတယ်ထိုင်းနိုင်ငံကကိုတီလယ်မှုကဲကိုတီလယ်မှုရေဘယ်လိုမြင်တယ်လဲ
ဟုတ်ကဲ့ခင်ဗျာဒီငါကတော့ကျွန်တော်တို့အမေနေနဲ့တော့ကျိုးလို့ရတယ်ဝန်လာဝန်တာပါတယ်ဗျဒါပေမဲ့ကျွန်တော်တို့ကအခုကျွန်တော်တို့နားထောင်နေရတော့ဆိုရင်တော့ဒီတိုင်းသားတွေကပြောဆိုတာတွေကကျွန်တော်တို့အင်တာမှအားရပါတယ်သဘောလဲတူပါတယ်သဘောလဲကျပါတယ်ကောင်းလဲကောင်းပါတယ်နော်နိုင်ငံအကျိုးလည်းပြည့်တဲ့စကားတွေသူပြောရတာပါတယ်ခင်ဗျဒါပေမဲ့စစ်တပ်ကပြောတာကတော့နည်းနည်းလေးတင်းမာနေတဲ့သဘောရှိပါတယ်အဲ့ဒါကိုပြန်ပြီးတော့စစ်တပ်ကဖြေဆွေးဖို့တော့လိုပါတယ်ခင်ဗျနောက်ပြီးတော့ဒေါက်တာကြီးပြောတဲ့နော်နိုင်ငံတကာကိုဒီဆောင်သွားတဲ့ဒီဟိုတင်းပေါ့ဒီစစ်ဆောင်အဖွဲ့ဒီနော်ဒုက္ခတွေကြီးကနော် ဒီပင်နဲ့မှာပဲဒုက္ခတွေရှိပါတယ်ဒီပမှာဒုက္ခတွေရှိပါတယ်အဲ့ဒါကိုနော်ဒီပင်ကဝင်ညောင်းအောင်လှုပ်ဖို့အမှန်မှလိုအပ်ပါတယ်ဒီပင်ကဝင်ညောင်းအောင်လှုပ်ပြီးမှသာလျှင်ဒီပကစစ်ကြီးတွေကိုခေါ်တင်ပါတယ
်ဟုတ်ကဲ့ကိုတီလေမှုကျေးဇူးများကြီးတင်ပါတယ်ကိုတီလေမှုကလည်းအကြောင်းအသစ်ပေါ့လေဆိုတော့ကျွန်တော်တို့မောင်တက်တနာကအီးမေးလ်နဲ့ဆွေးနွေးထားတဲ့အထက်မှာတော့27ရာစုပင်လို့မှာတိုင်းသားနဲ့တကိုင်ကောင်းဆောင်တွေနဲ့နိုင်ငံရေးပါတီကောင်းဆောင်အများစုဟာပြည်သူလူထုရဲ့မျှော်လင့်ချက်ကိုတင်ပြဆွေးနွေးကြတဲ့တံမုံဆွဲနေတဲ့လူမျိုးဆွဲဒေသဆွဲအမုဒရာတွေပေါ်အခြေခံထားဆွေးနွေးနေကြတဲ့အတွက်အမျိုးသားပြန်လည်ရင်ကြစီထာဝရငင်းချိုင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအခက်အခဲပိုကြုံလာနိုင်ပါတယ်တဲ့အထူးသဖြင့်ကျင်းမြောင်းတဲ့လူမျိုးရေးအမြင်သက်သက်နဲ့နိုင်ငံအမည်ပြည်နယ်ရေးအမည်ကိုပါပြောင်းလဲဖို့တင်ပြဆွေးနွေးတာဟာပြည်သူချင်းချင်းကြားအမုဒရာပြန့်ပေါ်အောင်ဖန်တီးပေးသလိုဖြစ်နေတဲ့အပြင်ဆေးရနာခြင်းစနစ်ကိုဖိတ်ခေါ်သလိုဖြစ်စေတာကြောင့်လက်ရှိကျင်းပစေအခြေအနေဒီအားရကျင်းနေမှုမရှိပါဘူးတဲ့ဒါကမောင်တက်တနာပါဆိုတော့ဟူအောင်သူငယ်အနေနဲ့ရောဒီနီလာကန်ထဲမှာစိတ်ပျက်စရာအခြေအနေတစ်ခုစိတ်ပျက်စရာဖြစ်ရာဆုံးအခြေအနေတစ်ခုကြုံခဲ့တာမျိုးရှိရင်ဘာများရှိမလဲဟူအောင်သူငယ
်ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာအစီအမံပြုမှုလို့ပြောချင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုတက်ရှိတိုင်းရင်းသားတွေကသူတို့ရဲ့ဒီအစီအမံပြုမှုရဖို့ဘာခေါမလဲကဒူးကနန်းဆိုရင်လည်းသူတို့ကပြည်နယ်တောင်းကျင်နေလို့တော့ကျွန်တော်မထင်ဘူးဒါပေမဲ့သူတို့ကဒူးကနန်းဆိုရဲကဒူးဆိုရဲလူမျိုးအတိမပြုတ်ဖို့သူတို့ကဒီ7 minutes လောက်ပြောခွင့်ရဖို့နှစ်အကြာကြီးစောက်ခွင့်ရတာပါနောက်တစ်ခါကျတော့လီရှောဆိုလို့ရှိရင်လည်းသူတို့ကိုလီဆူးလူမျိုးဆိုရင်လည်းသူတို့ကိုလီရှောလို့ခေါ်နေကြတာလို့စသဖြင့်ပေါ့ဗျာဆိုတော့ဒီမျိုးဒီလူမျိုးကိစ္စမျိုးတွေသူတို့ပြောကြတာတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့အခုအဲ့ဒီကနေပြီးတော့ဆက်ပြောလိုက်လို့ရှိရင်ပေါ့ဗျာဒီအခုလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာသူတို့ရဲ့လက်ရှိတာဝန်ပုံမှုကြီးပုံချုပ်စသဖြင့်ဟာတွေကိုအတိမတ်မပြုတ်ချင်ဘူးဆိုတော့အဲ့လိုကိစ္စမျိုးတွေကဒါဒီနီလာကမှတွေ့လာရတာပေါ့နော်ဆ
ိုတော့
ကျွန်တော်မြင်လာကတော့ဒီအတိမတ်ပြုမှုကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့အားနည်းချက်ကဘာသွားတွေ့လဲဆိုတဲ့အခါကျတော့ဒီနီလာကန်ကိုဘာခေါ်မလဲအခုကျွန်တော်တို့ထမင်းစားပွဲစီစဉ်ပုံကစလို့ခုံနေရာစီစဉ်ပုံအဆုံးပေါ့เนาะဆိုတော့အဲ့ဒီမှာ conflict sensitivity လို့ရလို့ထင်ပါတယ်ဆိုတာကဟိုဒီတိုင်းရင်းသားတွေကိုတင့်တော်သလိုသူတို့ကိုနေရာပေးစီမံခန့်ခွဲမှုမျိုးတွေကနောက်တစ်ချိန်ကျရင်ဒီတဲ့ပို့ view site ပို့ view site ဖြစ်နေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရောဘာများတွေ့တယ်လဲစိတ်ပျက်စရာရှိတယ်ဆိုရင
်စိတ်ပျက်တာတော့မဟုတ်ဘူးဟိုဒိဋ္ဌာမဲ့ဆိုးရွားတစ်ခုကတော့ဝအဖွဲ့ပြန်သွားတဲ့ကိစ္စပေါ့အဲ့တော့ဟိုဒီတကယ်တော့ပထမဟိုဗါလဲဝါအဖွဲ့ဒီညီလာခံတက်ဖို့ကိစ္စတွေပါလေကိုတော်စားစုကြည်နဲ့အချို့ပြေဆုံးမှုတွေရှိခဲ့တယ်အဲ့ဒီချိန်တော့ကတော့ဟိုပေါ့ဦးပေါ့ကြီးဦးဆောင်ပြီးတော့မှသူတကယ်ဟိုကိုယ်စလေတွေကောင်းဆောင်နေလာတက်တယ်ဒါပေမဲ့အဖြေတော့ပြေးမသွားဘူးပေါ့ဒါပေမဲ့နောက်ပိုင်းကျွန်တော်တို့ပြန်ပြရသလောက်ပြေးပြေးပြားပေးမှုတွေပါလေရှိတယ်တောင်းဆိုမှုတွေလည်းရှိနိုင်တယ်အဲ့ဒီချိန်တွေကနေလာပြီးတော့တက်တာပေါ့နော်ဒါပေမဲ့လည်းတကယ်ကိုဒီအရှင်းနေအဖွဲ့လောက်ပဲပေါ့ဟိုဗါလဲဆက်ဆိုင်ရုံးကကိုယ်စလေလောက်ပဲလွတ်တယ်ဘာညာဆိုတော့ဟိုဒါကြီးကတော့ဒီမဖြစ်ခဲ့ဘူးလို့တော့ကျွန်တော်နားလေတယ်ပေါ့နော်ဒါပေမဲ့ဒေါက်တာစုကြည်ကတော့ဒါကိုအပြစ်မမြင်ပါဘူးဒီတော့မှဖြစ်သွားတဲ့ပြဿနာတွေအတွက်လည်းဘယ်သူမှအပြစ်မတင်ပါနဲ့အဲပြန်ပြီးတော့မှဟိုပြောဆိုမှာပါညာဆိုတော့အဲ့တော့ဟိုမိတ္တရက်ခံစားတွေပါကြီးပို့ရအချက်တော့ရှိတယ်ဆိုတော့ဒါကကျွန်တော်တို့သင်္ကန်းစာယူရမှာဒေါ်လာနဲ့ငွေငွေတူထောက်ရေးတွေမှာဒီဝအဖွဲ့လိုမျိုးအင်အားကြီးတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်အများကြီးသတိထားပြီးတော့မှဆောင်ရွက်ရမယ်အများကြီးစူးစမ်းရအောင်မယ်လို့တော့ဒီကနေ့သင်္ကန်းစာယူနိုင်တယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့တော်ရရှင်တို့အီးမေးလ်နဲ့ပို့ထားတဲ့အထက်မှာတော့အခုပင်လုံကအမျိုးသားညီလာခံကျင်းပတယ်လို့မျိုးဖြစ်နေတယ်တဲ့တောင်ဆန်းစုကြည်ကပြောဘူးတယ်စစ်ဆိုးရလက်ထက်အမျိုးသားညီလာခံကျင်းပခြင်းကညီလာခံမကျင်းပမီသုံးမျိုးဆိုင်တွဲဆိုဆွေးနွေးပြီးမှညီလာခံကျင်းပတဲ့ကြောင်းပြောခဲ့တာမှတ်မိကြမှာပါတဲ့ဒါကြောင့်မိမိဆိုးရလက်ထက်သုံးပွင့်ဆိုင်ပြီးအရာရာကိုလက်တွေ့လှုပ်ဆောင်နိုင်မှာအောင်မြင်မှာပါလို့ဆွေးနွေးထားပါတယ်ဥပမာသူငယ်ဒီညီလာခံကနေပြီးတော့လူမှုအနေနဲ့တစ်ခုခုရသွားဖို့လိုအပ်တယ်ဆိုရင်အဲ့ဒီတစ်ခုခုကဘာလို့ဥပမာသူငယ်ပြောမလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုချိန်မှာအရင်တစ်ချိန်တော့ကလုံးဝမကြောက်ဘူးတဲ့စကားလုံးတွေကိုဒီနီလာကပြီးပါပေါ့နော်အခုလူရုပ်မြင်သံကြားဒိုင်းထုတ်လွှင့်တဲ့ခါကျတော့ကြားရတာမျိုးတွေဖြစ်လာတယ်အဲ့တော့တချို့နေရာတွေမှာ shock ရှိနေဆိုလိုတာကဗျာဟိုတိုင်းသားတွေကခွဲထွက်ခွင့်ဝင်တောင်းနေတာပဲပေါ့တိုင်းသားအသီးသီးကလည်းပြည်နယ်တွေတောင်းနေကြတယ်ဒါမျိုးတွေပေါ့နော်ဆိုတော့အရင်နောက်တစ်ခါနိုင်ငံနိုင်ငံမယ်ဟိုကပြောင်းဖို့တောင်းနေပေါ့စသဖြင့်ဒါမျိုးတွေကြားလာတဲ့ခါမှာကျွန်တော်မြင်တာကတော့ရှေ့လျှောက်ဘာလို့လဲဆိုလို့ရှိရင်ပို့ပြီးတော့ဒီထက်အပြန်အလှန် debate ပေါ့နော်ဟိုအပြန်အလှန်ဆွေးနွေးပွဲတွေပို့လို့မယ်လို့ထင်တယ်ဒါတွေကရပ်ပစ်လိုက်လို့မရဘူးကျွန်တော်တို့ရှေ့ဆက်ပြီးတော့ပို့တိုးပြီးတော့ဒီအပြန်အလှန်ဆွေးနွေးပွဲတွေကပို့လောက်ရလောက်တင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင့်နေနဲ့ရောလူလူဟာတခုခုဒီနီလာကန်ကနေရသွားတင့်တယ်ရသွားစေချင်တယ်ဆိုရင်အဲ့ဒါဘာတခုခုလို့ဦးစီသူအောင်မြင့်ပြောမလဲ
အဲ့ကျွန်တော်ထင်တယ်ဒီနီလာကန်ကနေပြီးတော့မှပထမဦးဆုံးသူတို့တွေရဲ့ဒီအပြင်းအပွင့်နေမှုပေါ့ဒီဘုရားကောအောင်မြင်ပြောတာနဲ့တူပါတယ်ဒါကိုသူတို့ရပြင့်တယ်ရလည်းရသွားတယ် ဘာလို့ဆိုတော့ကျွန်တော်တို့ဒီမှာအဲသတင်းမီဒီယာလွတ်လပ်ခွင့်ဆိုရင်ပုံနှိပ်တွေတော့ပဲလွတ်လပ်တာလေပုံနှိပ်မှာတော့ကိုရတော်ကဒီတိုင်းသားတွေအဲ့ဒီကိုရတော်ကလို့ပြောတော့ဒီညီလာခံထဲမှာထပြောတဲ့ဟာကကျွန်တော်တို့ပုံနှိပ်စာပေလောကနဲ့ဆိုအပွင့်နေပြောဘာမှမထူးခြားဘူးဘာလို့ဆိုဒီမွန်တော်လိုင်းသမိုင်းတို့ပြင်းတော်လိုင်းသမိုင်းတို့စောပဦးကြီးကဘလို့ဖြစ်တယ်လို့အဲ့ဒီဗိုလ်ချုပ်များရဲ့ကိုရဲထုတ်ပတ်ပြီးအကုန်လုံးရှိနေပြီလားပဲဒါပေမဲ့ဒါရင်းနဲ့ပတ်သက်လို့အတိုင်းတပြည်လုံးကိုပြန့်နှံ့တဲ့ရုပ်သံမီဒီယာတွေဘာတွေမှာထုတ်ဖော်ပြောဆိုတာတွေကဒါအခုဒီညီလာခံမှာပထမဦးဆုံးဖြစ်သွားတဲ့အခါကျတော့ဒါပဲပြောဒီသတင်းမီဒီယာလုံးလက်ခွင့်ကိုလည်းအစာပြုပေးလိုက်ရဟိုရောက်တယ်နောက်တစ်ခုကပြည်သူတွေကလည်းဒီတန်းနဲ့နားထောင်ဖို့လိုတယ်အဲဗမာတိုင်းသားတွေကလည်းတခြားသောတိုင်းသားတွေကလည်းဘာလူလားနေလဲဘယ်လိုမျိုးစိတ်ဆန္ဒချက်ရှိနေလဲဆိုတာကိုလည်းသူတို့သိသွားရတယ်ခြားတိုင်းသားတွေကလည်းတို့ရခုလိုပြောလိုက်လို့ဗမာတိုင်းသားတွေကဘယ်လိုတုံ့ပြန်တယ်လဲဆိုတဲ့ဥစ္စာကိုလည်းသူတို့သိသွားတဲ့ခါကျတော့ဒါကောင်းမွန်တဲ့ရလာလို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒါအစာကောင်းလို့ပင်တိုင်းဆွေးနွေးသူနှူးရဲ့ဆွေးနွေးချက်တွေကနေကျွန်တော်ဒီလိုပဲနားလည်မိပါတယ်ပင်တိုင်းဆွေးနွေးပေးတဲ့ဥအောင်သူငယ်ဤစုသူဦးစီသူအောင်မြင့်တရားပောင်းဆွေးနွေးသူသောတာရှင်တွေအားလုံးနဲ့နားဆင်သူသောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်အကြောင်းအရာတစ်ခုနဲ့ကျွန်တော်တို့ဆွေးနွေးကြသေးတာပေါ့ခင်ဗျာ